ကျောက်တော်မြို့နယ်ရိုးချောင်းဒေသမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်နေရဲစွန့်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်တထောင်ကျော်ရှိနေပြီးနေရဲပြန်ဖို့အကြောင်းကိုဒီနေ့မနက်ကအာဏာပိုင်တွေကကြေးရွာအုပ်ချုပ်ရေးမှူးတွေထံဖုံးဆက်အကြောင်းကြားလာတယ်လို့သိရပါတယ်။ဒုက္ခသည်တွေထွက်ပြေးရောက်ရှိနေတဲ့ကြေးရွာတွေစီကိုသက်ဆိုင်ရာမူလကြေးရွာတွေကလှေတွေပို့ပေးရမယ်ဆိုတဲ့အကြောင်းကံစားရဲစခန်းကဖုံးဆက်အကြောင်းကြားလာတယ်လို့တလူရှောင်းကြေးရွာအုပ်ချုပ်ရေးမှူးဥမောင်ဝင်းက RFA ကိုပြောပါတယ
်။ကံစားရဲစခန်းကကျွန်တော်ကိုပြောတယ်။သေပေဒုက္ခသည်တွေကိုဒီနေ့ဆက်မေးကိုတော့ကိုလေးစေပိလိုက်ပြီကျွန်တော်ပြောတယ်။ကိုရောကိုမင်းကြီးရောဒီကိုပြန်ဖို့ခိုင်းတာပါ။ဒီကားရောတောင်ပေါ်ရောတို့ဒီကိုကျွန်တော်ပြောပါတယ်။ကိုကစေပိချော်တဲ့လူတွေကိုပြန်တမို့ကိုဒီကလုံးကိုစေပိလိုက်လို့ကျွန်တော်ပြောတယ်။ဒီကိစ္စဆိုဒီစေပိလိုက်ပြီကျွန်တော်ပြောတယ
်။ရိုးချောင်းအထက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်ကျွမ်းသားရရှင်းမဝင်တော့ဒွင်းပညာခရုမော်အစရှိတဲ့ကြီးပါတွေကဒေသခံတထောင်ကျော်ဟာငဆရိုင်းကိုင်းတလူရှောင်းတောင်မင်းကလာကန်စောက်စတဲ့ကြီးပါတွေစီကိုထွက်ပြေးရောက်ရှိနေကြတာဖြစ်ပါတယ်။ဒုက္ခသည်တွေနေရပြန်လို့ရပြီဆိုတဲ့အကြောင်းကိုအမှတ်ကိုစစ်စင်ရေးကွက်ကွမှုဌာနချုပ်စကခါကိုကဒုက္ခသည်တွေနဲ့တွေ့ဆုံပြီးမနေ့ကပြောဆိုခဲ့ရလို့ကြောက်တော်မြို့နယ်အုပ်ချုပ်ရေးမှူးဦးတီဟာဆိုကပြောပါတယ်။
အော်ဟုတ်တယ်အဲ့ဒါမနေ့ကတက်မလို့ဆင်းပြီးတော့မှရှင်းတာပါဒုက္ခတွေတွားပြီးတော့ပြောတာပါပြောတယ်ဆိုတော့ကျွန်တော်တိတိလောက်ပေါ့နော်ကျွန်တော်တိတိလောက်ကတော့တို့အဲ့မှာဝါအပေါ်မှာတိုက်ပွဲတွေမရှိတော့ဘူးဒါကြောင့်မို့မိမိတို့တရားကိုပြန်ပြင်နေဆိုရင်ပြောပါတို့ဆက်လေးတွေပါလိစီစဉ်ပေးပါမယ်အဲ့လိုပြောတယ်လို့တရားဆက်ဆက်ဆက်ကိုးပါပါခင်ဗျာ
ရိုးရှောင်းအထက်ပိုင်းရှင်းမဝင်တော့ကြည်ပါရဲ့ရှောင်းတစ်ဖက်ကမ်းမှာတက်ဆွထားတဲ့မြန်မာတပ်မတော်ကလက်နက်ကြီးတွေနဲ့နေစဉ်ပြက်ခတ်မှုတွေရှိခဲ့ရတာကနေအခုရက်ပိုက်မှာတော့ပြက်ခတ်မှုတွေမရှိတော့ပဲရပ်တန့်နေတယ်လို့ဒေသခံတွေကပြောပါတယ်တက်မတော်ကနေရပြန်လို့ရပြီလို့ပြောဆိုပေမဲ့ဒေသခံတွေဘက်ကတော့ယုံကြည်စိတ်ချလို့မရသေးဘူးဆိုပြီးနေရပြန်ဖို့ညှင်းဆန်နေကြပါတယ်။ဒါကြောင့်ဒီနေ့ညနေပိုင်းအထိနေရပြန်တဲ့သူမရှိသေးဘူးလို့ကြေးရွာအုပ်ချုပ်ရေးမှူးတွေကပြောပါတယ်။ဒုက္ခသည်တွေကနေရမပြန်လို့သေးတဲ့အကြောင်းကြေးရွာအုပ်ချုပ်ရေးမှူးတွေကိုတင်ပြလာကြတယ်လို့ငဆရိုင်းကန်ကြေးရွာအုပ်ချုပ်ရေးမှူးဦးမောင်ထေကပြောပါတယ
်။ဒုက္ခတွေတော့ကျေရတော့မရှိသေးဘူးအခုလောလောဆယ်တော့ဒီမှာပဲဒုက္ခတွေရှိသေးတယ်ခင်ဗျသူတို့ကအခုမပြေသေးသေးဘူးလို့ပြောတယ်အခုလောလောဆယ်ဒီမှာပဲရေဟုတ်မှလို့ခင်နေကောင်းမှပြင်မှလို့ပြောတယ်သူတို့ကသူတို့ပြောထားတာကမပြေသေးသေးဘူးလို့ပြောထားတာပြင်တဲ့အချိန်မှာတော့ဒီအချိန်ပေါ့နော်တလားကျော်လောက်ခင်နေပြင်မှပြင်မှတဲ့ကျွန်တော်တို့ပြောထားတယ
်ရှင်းမဝန်တော်ကြည်ပါကနေတလူရှောင်းကြည်ပါကိုထွက်ပြေးရောက်ရှိနေတဲ့ဦးရဲနိုင်ကတော့တိုက်ပွဲတွေနောက်ထပ်မဖြစ်ဘူးလို့မပြောနိုင်တဲ့အတွက်လောလောဆယ်နေရပြန်မှာမဟုတ်သေးဘူးလို့ပြောပါတယ
်။ကျွန်တော်ကပြင်နေတဲ့အချိန်တော့မရှိသေးပါဘူး။ဒါဘာဖြစ်လဲဆိုတော့ဒီမှာတက်မလို့ကကျွန်တော်တို့ရွာနောက်ကငါရှိနေတယ်။အဲ့ဒါနဲ့သူတို့ဆုံးလို့ရှိရင်ကျွန်တော်တို့ပဲပြင်ရင်မှာသူတို့ထင်းနေတယ်ဆိုတော့နောက်ဆက်ဖြစ်လာဦးမှာလားလို့ကျွန်တော်တို့စွရင်နေရတယ်။ခုသူတို့ရှိနေဆိုရင်မပြင်ရဘူးမြန်မာတက်မလို့ဆုံးလို့ရှိရင်အဲ့နဲ့ကျွန်တော်ကလည်းဒီမဆက်ချက်လို့ကိုသူ့ပြည်ရှင်နေတော့တွေ့ချင်ပါတယ
်။တက်မတော်ကရိုးချောင်းပြားကြီးပါတွေဘက်ကိုသွာလာခွင်းနဲ့စာနာရိတ်ခါတယုခွန်းတွေကိုကန့်သက်ထားပါတယ်ပြီးကြတဲ့ရက်ကရိုးရှောင်းအထက်ပိုင်းမှာရှိတဲ့စပေဒုက္ခသည်တွေစီကိုစာနာရိတ်ခါကိုညီဖို့တွားရောက်တဲ့အရက်ဖက်အဖွဲ့တွေကိုတက်မတော်ကတားမြစ်ခဲ့တာကြောင့်ပြန်လာခဲ့ကြရပါတယ်ကုညီကစေးရဲ့အဖွဲ့တွေဟာဒီနေ့အထိတလူရှောင်းငဇရိုင်းကိုင်းစတဲ့ရိုးရှောင်းအထက်ပိုင်းကြီးရွာတွေစီကိုတွားရောက်ခင်မရကြသေးပါဘူးဒီကိစ္စနဲ့ပတ်သက်ပြီးကြောက်တော်မြို့နယ်အုပ်ချုပ်ရေးမှူးဦးတီဟာဆိုကိုမေးမြန်းရမှာကုညီကစေးရဲ့အဖွဲ့တွေအနေနဲ့ဒုက္ခသည်တွေကို PM ပစ္စည်းတော်ရောက်မဲ့ကြေးရွာရဲ့အုပ်ချုပ်ရေးမှူးကအမှန်တကယ်လိုအပ်ခြင်းရှိမရှိထောက်ခံချက်စတဲ့အချက်လက်တွေနဲ့တင်ပြလာမယ်ဆိုရင်တော့ခွင့်ပြုပေးမယ်ဆိုတဲ့အကြောင်းတက်မတော်ကပြောဆိုထားတယ်လို့ပြောပါရယ်ခင်ဗျာ။